မကြာခင်ရက်ပိုင်းအတွင်းထုတ်ပြန်မဲ့ကိုဖီအနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အစီအခံစာအကြံပြုချက်တွေကိုမြန်မာအစိုးရကအပြည့်အဝလိုက်နာအကောင့်ထဲပို့မယ်လို့သူတို့ယုံကြည်မှုမရှိကြောင်း HRW နိုင်ငံတကာလူအခွင့်အရေးအဖွဲ့ကြီးကမနေ့ကပြောကြားလိုက်ပါတယ်။မတ်လကထုတ်ပြန်ထားတဲ့ကြားပြအစီအခံစာမှာအကြံပြုချက်ပေါင်း30ပါဝင်ပြီးရခိုင်ပြည်နယ်မှာနိုင်ငံသားအဖြစ်အတိအမှပြုရေလုပ်ငန်းစဉ်ကိုအချိန်ကာလတတ်မှဆောင်ရွက်ဖို့အပါအဝင်လွတ်လပ်စွာသွာလာ green စတဲ့အချက်တွေအတွေ့မြန်မာအစိုးရဘက်ကအကောင့်ထဲပေါ်ဖို့အခက်အခဲတွေရှိနေတယ်လို့လည်းသုံးသပ်သူတွေရှိပါတယ်ဆက်သွယ်မေးမြန်းထားတဲ့မိုင်းအင်ဂျင်နိုင်ကအပြည့်အစုံတင်ပြပေးပါလိမ့်မယ်ရှင
်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအနန်ဟာသူဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့နောက်ဆုံးအစီရင်ခံစာကိုမြန်မာအစိုးရကိုတင်သွင်းဖို့မနေ့အင်္ဂါနေ့ကမြန်မာနိုင်ငံကိုရောက်ရှိလာခဲ့ပါတယ်ဩဂုတ်လ24ရက်နေ့မှာတော့အစီရင်ခံစာကိုအများပြည်သူသိအောင်ထုတ်ပြန်မှာဖြစ်ပါတယ်။ဒီမတိုင်ခင်မှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်အပါအဝင်အစိုးရနဲ့လွှတ်တော်ကသက်ဆိုင်ရာတာဝန်ရှိသူတွေနဲ့ကိုဖီအနန်ကော်မရှင်ကတွေ့ဆုံဆွေးနွေးမှာပါ။ဒီရခိုင်အကြံပေးကော်မရှင်ကထုတ်ပြန်မဲ့အစီရင်ခံစာပါအကြံပြုချက်တွေကိုမြန်မာအစိုးရကအပြည့်အဝလိုက်နာအကောင့်ထဲပုံမဲလို့သူတို့ယုံကြည်မှုမရှိကြောင်းနယူးယောက်အခြေစိုက် HRW ခေါ်လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးက VOA ကိုပြောပါတယ်။အဓိကအကြောင်းရင်းမှာမတ်လကထုတ်ပြန်ထားတဲ့ကော်မရှင်ရဲ့ကြားဖြတ်စင်ခန်းစာပါအကြံပြုချက်တွေကိုမြန်မာအစိုးရကအကောင့်ထဲပေါ်ဆောင်ရွက်နိုင်ခြင်းမရှိသေးဘူးလို့ HRW အာရှရေးရာညွှန်ကြားရေးမှူး John Sifton ကပြောပါတယ်
။ Government of Burma has not done a lot of the things that have been recommended already.
ဒီခိုင်ကြံပေးကော်မရှင်ရဲ့အကြံပြုချက်တော်တော်များများကိုမြန်မာအစိုးရဘက်ကအကောင့်ထဲပေါ်ဆောင်ရွက်ပြီးစီတာမတွေ့ရသေးပါဘူး။အရေးပါတဲ့အဆင့်ဖြစ်တဲ့နိုင်ငံသားခံယူခွင့်မှာခွဲခြားထားတဲ့အဓိကချက်ကိုတရားဥပဒေအရဖယ်ရှားဖို့လှုံ့ဆော်ခြင်းမရှိသေးပါဘူး။နောက်ပြီးတော့ရခိုင်ကြံပေးကော်မရှင်ရောမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထူးကိုယ်စားလှယ်တို့ကပါအကြံပေးထားတဲ့ရခိုင်ပြည်နယ်အတွင်းလွတ်လပ်စွာသွားလာခွင့်ကိုလည်းအလေးထားဆောင်ရွက်တာမရှိသေးပါဘူး။
ဒါပေမဲ့လည်းလူသားချင်းစာနာထောက်ထားတဲ့အကူအညီတွေခွင့်ပြုဖို့ဆိုတဲ့အချက်လိုမျိုးတချို့အကြံပြုချက်တွေကတော့မြန်မာအစိုးရကလိုက်နာဆောင်ရွက်မယ်လို့မြင်ကြောင်း John Sifton ကဆိုပါတယ်။အရင်ကထုတ်ပြန်ထားတဲ့ကြားဖြတ်အစီရင်ခံစာမှာအကြံပြုချက်အချက်30ပါဝင်ပါတယ်။အဲ့ဒီတည်းကအရေးကြီးတဲ့အကြံပြုချက်ကတော့ရခိုင်ပြည်နယ်မှာနိုင်ငံသားအဖြစ်အသိအမှတ်ပြုပေးရေးတိကျရှင်းလင်းတဲ့မဟာဗျူဟာနဲ့လုပ်ငန်းစဉ်အကောင့်ထဲပေါ်မဲ့အချိန်ကာလသတ်မှတ်တင်တယ်လို့ဆိုပါတယ်။ဒီနေရာမှာ1982ခုနှစ်နိုင်ငံသားဖြစ်ခွင့်ဥပဒေမှာခွဲခြားမှုတွေရှိနေတယ်ဆိုတဲ့ဝေဖန်ချက်တွေနဲ့ပတ်သက်လို့ဟောင်ကောင်အခြေစိုက်အာရှလူခွင့်ရေးအဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ဦးရဲ့အမြင်ကတော့
မြန်မာနိုင်ငံအတွင်းမှာအခြေချလာခဲ့တဲ့လူတွေမှန်တယ်မြန်မာပြည်ထဲမှာငွေဖွားလာခဲ့တဲ့လူတွေလည်းမှန်တယ်နော်ဆိုလို့ရှိရင်တော့နိုင်ငံတကာစာရင်းစာညွှန်းနေတဲ့အညီနောက်ပြီးတော့တခါကျွန်တော်မြန်မာနိုင်ငံကတတ်မှတ်ထားတဲ့နိုင်ငံသားဖြစ်မှုဥပဒေနဲ့အညီတတ်မှတ်ပြီးမဲ့အခြေအနေမျိုးဖြစ်တယ်ဆိုတာမျိုးကျွန်တော်မြင်တယ
်။ရခိုင်ကြံပေးကော်မရှင်ရဲ့အစီရင်ခံစာကိုရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်အတိုင်းဝိုင်းကကြိုဆိုကြောင်းရခိုင်ပြည်နယ်အတွင်းနှစ်ဖက်အတိုင်းဝိုင်းအတူရှင်တွဲနေထိုင်ရေးလှုပ်ရှားဆောင်ရွက်နေတဲ့ကိုရှိုင်းကပြောပါတယ
်။ဒီဘက်ဒီဒါလေးအဖြစ်ပြောမယ်ဆိုရင်တော့ဒီဒီနယ်စုပါတာဝင်တွေအနေနဲ့ကတော့အခုဒီရခိုင်ကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုသူတို့ကစောင့်ဆိုင်နေနောက်သူ့ရဲ့အကြံပြုချက်တွေကိုသူရအနေနဲ့အမှန်တကယ်လက်တွေ့အကောင်အထည်ပေါ်ပေးမှုဆိုတာတော့ဒါလည်းသူတို့ကလုံးဝမျှော်လင့်နေပါသလိုတုံးဆိုတော့ဒီဘက်ကအထူးသဖြင့်ဒီရခိုင်မှာရှိနေကြတဲ့ဒီမြန်မာအတိုင်းဝိုင်းကလည်းဒီကော်မရှင်ရဲ့အကြံပြုချက်တွေကိုသူတို့ကတော်ကလက်ခံနေကျေစုရဲပေါ့နော်အဲ့ဒီကောင်ကိုသူကအစိုးရကနေလုပ်ပေးမှုဆိုတဲ့ဟာကိုမျှော်လင့်နေ
ဒါပေမဲ့လည်းတစ်ဖက်အတိုင်းဝိုင်းဖြစ်တဲ့ရခိုင်လူမျိုးတွေအတွက်ကော်မရှင်ရဲ့အစီရင်ခံစာကိုလက်ခံဖို့အခက်အခဲတွေရှိနေကြောင်းကိုရှိုင်းကဆိုပါတယ
်ဒီအကြံပြုချက်တွေထဲမှာတချို့အချက်တွေကတော့ချက်ချင်းလှုပ်ဆောင်ရမယ့်အချက်တွေပါတယ်တချို့အချက်တွေကတော့ရည်ရှည်လှုပ်ဆောင်ရမယ့်အချက်တွေပါတယ်နောက်တချို့ဟာတွေကတော့ဒီဖွဲ့စည်းတိစောက်ပုံစံရစိတ်ဆရဲတွေလည်းပါတယ်ဆိုပြီးတော့မှသူကအဲ့ဒါကိုသူရတို့သူကကြံပြူထားတာသူကဒီကြံပြူချက်တွေကိုအစိုးရကနေပြီးတော့မှအကောင့်ထဲပေါ်တဲ့အခါကျရင်ကိုရခိုင်မှာရှိတဲ့နှစ်ဖက်လူအတိုင်းဝိုင်းကဒါကိုအစိုးရနဲ့အတူတူအမှန်တကယ်သူတို့ကနေပြီးတော့ပူးပေါင်းဆောင်ရွက်မှာလားအစိုးရကနေပြီးတော့မှတွားပြီးတော့မှအကောင့်ထဲပေါ်မယ်ဆိုရင်တော့မှခုဘက်ကရှိနေတဲ့ဒီနှစ်ဖက်လူအတိုင်းဝိုင်းနဲ့ကနေတစ်ဖက်ဖက်ကဒါကိုသူတို့ကလက်မခံဘူးတန့်ကျင်နေဆိုရင်တော့လေအဲ့ဒီခါကျရင်တော့အစိုးရလည်းထပ်ပြီးတော့မှအခက် ကျောင်းသွားမှာပေါ့နော်
ကော်ဖီအာနဲ့ဥဆောင်နေရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကို2016ခုနှစ်ဩဂုတ်လမှာဖွဲ့စည်းခဲ့ပြီးကြားပြတ်အစီရင်ခံစာကို2019ခုနှစ်မတ်လတုန်းကထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင်